မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဥရောပသမဂ EU ကပေးအပ်နေတဲ့အကူအညီဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ဝန်ကြီးများအဆင့်အစည်းအဝေးကိုနေ့ပြီးတော့မှစနေနေ့ကကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဦးဆောင်ပြီးတော့ဧပြီလ3ရက်နေ့မှာကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကိုရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာ EU တန်တမန်တွေဖြစ်ကြတဲ့ဂျာမနီနဲ့ပြည်တဲ့နိုင်ငံကကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြဘူးလို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဖက်ဖျော်ရီလတရနေ့ကမြန်မာမှာစစ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့် EU ကပေးအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဥရောပကောင်စီရဲ့မတ်လ22ရက်နေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အရပြန်ပြီးတော့တုံ့တန်နေတယ်လို့လည်းဖော်ပြထားပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဥရောပသမဂ္ဂ EU ကမြန်မာအစိုးရကိုပေးအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီအလုံးကိုဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းတပ်ဖြတ်မှုမှာတာဝန်ရှိတဲ့မြန်မာစစ်ဘောချုပ်တွေကိုရောစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပါ EU ကတံခါးအရေးယူမှုတွေလက်တလောချမှတ်ထားတာလည်းဖြစ်ပါတယ်။